မြမအင်းဒီချင်းထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်ကြောင့်ပိတ်ထားခဲ့တဲ့ကျောင်းတွေအဖျော်ယမကာစားတောက်ဆိုင်နဲ့အနှိမ့်ခန်းတွေလိုရောဂါပိုးကူးစက်မှုအန္တရာယ်မြင့်မားတဲ့ဖျော်ဖြေရေးနေရာတွေပြန်ဖွင့်ဝင်ပြုထားပြီးဖြစ်ပါတယ်။ပြည်တွင်းမှာတရင်ငါးဘက်စတိုက်ရောဂါပိုးနောက်ထပ်ကူးစက်မှုမရှိတာကြောင့်မလလေကလေးကချမှတ်ခဲ့တဲ့ကန့်သတ်ချက်တွေကိုပြန်လျှော့ပေးနေတာနံပါတ်5အဆင့်အထိရောက်လာချိန်မှာပဲအခုလိုဖွင့်ဝင်ပေးတာပါ။ပြန်ဖွင့်ဝင်ပြုထားတဲ့နေရာဌာနတွေအနေနဲ့လူတယောက်နဲ့တယောက်ခောက်ခေါ်ခွာနေရမယ့်စီကံတတ်မှတ်ချက်တွေကိုတော့ဆက်ပြီးလိုက်နာလုံဆောင်ကြရမှာဖြစ်ပါတယ်။ပြည်တွင်းမှာပိုးပြီးဖြေလျှော့ပေးထားသလိုပြည်ပခီးသွားတွေကိုလည်းကန့်သတ်ချက်နဲ့ထိုင်းနိုင်ငံတွင်ဝင်ရောက်ခွင့်ပြုထားပြီးဖြစ်ပါတယ်။ထိုင်းနိုင်ငံတွင်မှာမိသားစုရှိသူတွေ၊ဒါမှမဟုတ်စီးပွားရေးလုပ်ငန်းပိုင်အဆက်ဆက်ရှိသူတွေစတဲ့တတ်မှတ်ချက်တွေနဲ့ကန့်ညီသူနိုင်ငံသားသာတစ်နေ့ကိုအယောက်200ဝင်ခွင့်ပြုထားပြီးဝင်လာသူတွေအနေနဲ့တီးခြားခွင့်နေထိုင်ရမယ့်တတ်မှတ်အဆင့်အမျိုးမျိုးကိုတော့လိုက်နာလုံဆောင်ကြရမှာပါ။ထိုင်းနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်သူပေါင်း3100ကျော်ရှိပြီးသေဆုံးသူ60နီးပါးရှိပါတယ်။မြန်မာနိုင်ငံမှာတော့ချမှတ်ထားတဲ့ကန့်သတ်ချက်တွေကိုဇူလိုင်လ15ရက်နေ့အထိရပ်တိုးမြင့်သတ်မှတ်ထားသလိုပြည်ပခီးတဲ့ဝင်ရောက်ခွင့်ပိတ်ပင်တာကိုလည်းဇူလိုင်လ31ရက်နေ့အထိတိုးမြင့်ထားပါတယ်။ဒီကနေ့မနေ့7ရက်နေ့အချိန်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဇွန်လ30ရက်နေ့မှာစစ်ဆေးခဲ့တဲ့ဒုတိယအထုဓာတ်ခွဲနမူနာ388ခုထဲမှာနောက်ထပ်ရောဂါပိုးကူးစက်သူမတွေ့ခဲ့ရပါဘူး။30ရည်နှစ်အတွင်းစုစုပေါင်းစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာအစီအတွက်2000ကျော်မှာရောဂါပိုးကူးစက်သူထပ်မတွေ့ရတာကြောင့်လက်ရှိအချိန်ထိရောဂါပိုးကူးစက်ကြောင့်အတည်ပြုထားသူအစီအတွက်299ဦးမှာပဲဆက်ရှိနေပါတယ်။စုစုပေါင်းသေဆုံးသူကတော့6ဦးရှိထားပါတယ်။